လာမယ့်သတင်းပတ်ဒီအတွင်းမှာအမေရိကန်ရဲ့ခက်မိဒုံးကာဝေးစနစ်တွေကိုပစိဖိတ်ဒေသမှာပြင်ဆင်ချထားဖို့ရှိတယ်လို့အမေရိကန်စစ်ဘက်အရာရှိတွေကပြောလိုက်ပါတယ်။မြောက်ကိုရီးယားဘက်ကနေပြီးတော့ပယ်ထိန်ဒုံးကျည်နဲ့တိုက်ခိုက်လာခြင်းချင်းချောက်မှုတွေကိုကာကွယ်ဖို့အတွက်ကြိုတင်တဲ့အစီအမံတရားဖြစ်ပါတယ်။အဲ့ဒီကာကွယ်ရေးအစီအစဉ်ကိုအမေရိကန်ပြောင်စုပိုင်းနဲ့ဖြစ်တဲ့ဂူဝန်ဂျွန်းမှာခြေတည်ထားမှာဖြစ်တယ်လို့ပင်တဂန်ပြောခွင့်ရသူမျိုးသမီးကမနေ့တုန်းကပြောပါတယ်။ဂူဝန်ဂျွန်းကဆိုလို့ရှိရင်ကိုရီးယားကျွန်းဆွေရဲ့ဒီအရှိတောင်ဘက်ကီလိုမီတာ3000အဝေးမှာတည်ရှိတာပါ။အဲ့ဒီဒုံကာဝေးစနစ်တွေကိုဘယ်တော့စတင်ထားရှိမလဲဆိုတာတော့ရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားနိုင်ငံပေါ်မှာနိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတစ်တွေချမှတ်ခဲ့တာကြောင့်ဒေါ်လာကြီးဖြစ်နေတဲ့မြောက်ကိုရီးယားဆူရဟာဒီအမေရိကန်ပြောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကိုသတင်းပတ်နဲ့ချီအောင်ချင်းချောက်ပြောဆိုမှုတွေရန်လုံးမှုတွေရှိနေပါတယ်။ဒီချိန်မှာပဲပင်ဒဂွန်ကနေပြီးတော့အခုလိုကြီးညာချက်ထွက်လာတာပါ။အမေရိကန်ပြောင်စုအပေါ်မှာအမှန်တကယ်ကိုပြင်းထန်ပြီးတော့တံပြန်စစ်တွေဆင်နွှဲသွားမယ်ဆိုပြီးတော့မြောက်ကိုရီးယားစစ်တပ်ဗိုလ်ချုပ်ကြီးပြောတဲ့အချက်ကိုကိုးကားပြီးတော့မြောက်ကိုရီးယားဆူရပိုင်သတင်းတွေကအခုကြာလာပြီနေ့အစောပိုင်းမှာကြီးညာပါတယ်။နောက်ဆုံးပေါ်ခင်မီနျူကလ িয়ার လက်နက်တွေကိုအသုံးပြုမယ်ဆိုတာကလွဲပြီးတော့အသေးစိတ်ကိုတော့မပြောပါဘူး။ဗိုလ်ချုပ်နေ့တုန်းကတော့ဒီကိုရီးယားနိုင်ငံနေဆက်ကမြောက်ကိုရီးယားဘက်ခြမ်းကပူးတွဲစစ်မှုစုံကိုတောင်ကိုရီးယားလုပ်သားတွေလက်ခံထားတာကိုမြောက်ကိုရီးယားဘက်ကဗိုလ်ချုပ်နေ့တုန်းကစတင်ပြီးတော့တားမြစ်ပိတ်ပင်လိုက်ပါတယ်။ဒါဟာနိုင်ငံကြားမှာရှိတဲ့ပူးပေါင်းဆက်ဆံမှုနောက်ဆုံးအခြေအနေကိုထိခိုက်သွားစေပါတယ်။